ဥရောပနိုင်ငံအတော်များများဒီကနေ့တင်းတင်းနေနေမှာကိုဗစ် -19 ကာကွယ်ဆေးစပ်ပြီးတော့ထူးနှံပေးနေပြီဖြစ်ပါတယ်။အီတလီနိုင်ငံမှာသူနာပြူတူတက္ကသိုလ်ပါမောက္ခတူနဲ့ဆရာဝန်တူတို့ကိုရောမမျိုးစည်းရုံတစ်ခုမှာပထမဆုံးကာကွယ်ဆေးထိုးပေးခဲ့ပါတယ်။စပိန်မှာတော့ဂွာဒါလာဂျာရာမှာရှိတဲ့တက်ကြီးဆောင်လျှောက်ရေးကိဟာမှာစပ်ပြီးတော့ကာကွယ်ဆေးထိုးပေးခဲ့တာပါ။ဥရောပနိုင်ငံအတော်များများအတွက် Pfizer BioNTech ကာကွယ်ဆေးပထမအတုပ်1000စီတင်ပို့ဖို့ကန့်သက်ထားတာပါ။နိုင်ငံတွေအနေနဲ့ကိုယ်အစီအစဉ်နဲ့ကိုယ်ကာကွယ်ဆေးထိုးပေးမှာဖြစ်ပြီးရောဂါကူးစက်နိုင်ခြင်းအခွင့်အလမ်းများတဲ့သူတွေကိုဦးစားပေးထိုးနှံပေးသွားမှာဖြစ်ပါရဲ့။ပို့ပြီးတော့ကူးစက်လွယ်သလိုပို့ပြီးအန္တရာယ်ပေးနိုင်တဲ့ဗီဇာကြောင့်ကိုရိုနာဗိုင်းရပ်စ်မျိုးကွဲနိုင်ငံတချို့ကိုပြန့်နှံ့လာတဲ့အချိန်မှာပဲဥရောပနိုင်ငံတွေမှာအခုလိုကာကွယ်ဆေးတွေကိုစပြီးတော့ထိုးနှံပေးနေတာဖြစ်ပါရဲ့။ဒီဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကငိုထက်90ရာခိုင်နှုန်းကနေ84ရာခိုင်နှုန်းပိုပြီးကူးစက်မြင်လာတွေ့ရတယ်လို့လန်ဒန်ဒဂူရီတန်ရှင်းနဲ့အပူပိုင်းရောဂါများဆိုင်ရာတက္ကသိုလ်တစ်ခုရဲ့လေ့လာချက်မှာဖော်ပြထားပါရဲ့ရှင်။